KIO ဌာနချုပ်ရှိရာလိုင်ဇာအနီးအောင်ကြာရွာဝင်းကျင်မှာအခြေစိုက်ထားတဲ့စစ်ကောင်စီတပ်စခန်းတစ်ခုကိုဒီကနေ့ KIA ကဝင်ပြီးတော့တိုက်ခိုက်ခဲ့ပါတယ်။တိုက်ပွဲကတော့မနက်9နာရီလောက်ကစတင်ခဲ့ပါတယ်။ညနေ9နာရီအချိန်အထိတနေကုန်နီးပါးလက်နက်ကြီးတွေနဲ့ပြင်းပြင်းထန်ထန်ပစ်ခတ်တာတွေရှိတယ်လို့စစ်ကောင်စီဘက်ကလည်းလေကြောင်းကနေပြန်ပြီးတော့တိုက်ခိုက်ခဲ့ပါတယ်။ KIO လိုင်ဇာဌာနချုပ်အနီးကတိုက်ပွဲအခြေအနေတွေကိုအခြေခံပြီးတော့ဒီရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရန်နိုင်ကပြောပြပေးပါမယ်ရှင်
။ဒီလောက်ကိုရန်နိုင်က KIA ဌာနချုပ်ရှိရာလိုင်ဇာအနီးကမုံလိုင်ခက်စစ်ဆောင်စခန်းတိုက်ခိုက်ခံရတဲ့နောက်ပိုင်းမှာ KIA ကထိုးစစ်အရှိန်ကိုမြင့်တင်လာနေတာပါ။ဒီလောက်16ရက်နေ့မှာကချင်ပြည်နယ်ရွှေကူမြို့နယ်ငါးပတ်ကြီးစခန်းနဲ့19ရက်နေ့မှာရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မုံပေါ်ရွာအနီးကရင်းလာတောင်စခန်းကို KIA ကတိုက်ခိုက်သိမ်းယူခဲ့သလိုဒီကနေ့မှာတော့နတ်ဆိုင်ရအနီးမှာရှိတဲ့လိုင်လွန်အောင်ကြာကစစ်စခန်းနှစ်ခုကိုတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဒီကနေ့တိုက်ပွဲအခြေအနေကို KIU ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကညနေ9နာရီအချိန်လောက်မှာအခုလိုပြောပါတယ်
။ဒီနေ့တိုက်ပွဲအခြေအနေကတော့လည်းနမ်ဆန်ယာလေးလုံးအောင်ကြာစခန်းကို KIU ဘက်ကနေဝန်တိုက်တာ။တိုက်ပွဲကတော့ဒီနေ့9နာရီဝန်းကျင်ကနေစဖြစ်တဲ့တိုက်ပွဲဖြစ်ပါတယ်။အခုတည်းကကိုကျွန်တော်ဖုန်းပြောနေတဲ့အချိန်တည်းလည်းချစ်တာမျိုးတော့ကြားရပါတယ်။သက်စခန်းကိုဇလုံးကိုတိုက်တာဖြစ်ပါတယ်ဒီနေ့ကတော့အခုတက်ကြည့်ကတော့တော်တော်များများတော့ဝင်စည်းလို့ရပြီလို့ပြောတယ်ဒါမဲ့ဟိုတတင်းတွေအလုံးကို confirm ကတော့မလုပ်ရသေးဘူးအခုတိုက်ပွဲကတော့ဆက်ချီဖြစ်နေတုံးဖြစ်ပါတယ
်နှစ်ဖက်တိုက်ပွဲပြင်းထန်ပြီးစစ်ကောင်စီဘက်ကလေကြောင်းကတိုက်ခိုက်ခဲ့တဲ့အပြင်လက်နက်ကြီးတွေနဲ့ပါတနေကုန်ပစ်ခတ်တာတွေရှိနေကြောင်းလည်းပြောပါတယ
်လေကြောင်းကတော့ဆက်တက်လာပဲပဲနဲ့ဟုတ်ဘယ်နဲ့ချင်းဆိုတာတော့မှကျွန်တော်တို့မမမြင်ဘူးဟိုချက်သားကရေဝရီဘောနော်တဲ့ဆက်တယ်လည်းမရဘူးဒီကနေ့တော့ဒီလေချောင်းလာတယ်တော့ပဲကြားရပါတယ်ဘယ်နှချင်းဘယ်နှခေါက်ဆိုတာနဲ့ဟိုဘယ်မျိုးအစားဆိုတာနဲ့ဒီရတော့မရသေးဘူးဒါပေမဲ့အများပိုင်းကတော့ jet fighter တွေကတော့ဆက်တက်လာတယ်လို့ပြောကြတယ်စစ်ကောင်စီဘက်ကနဲ့လေချောင်းနဲ့တိုက်တာဟိုလက်နက်ကြီးတွေနဲ့တော်တော်များများကိုတိုက်တာတနေ့ကုန်တော့တနက်တန်နဲ့ကြားပါတယ်ကျွန်တော်တို့လက်နက်ကြီးတန်နဲ့ကြားပါတယ်
ဒေသရင်းသတင်းမီဒီယာတချို့မှာတော့လိုင်လွန်အောင်ဂျာစခန်းကို KIA ကသိမ်းယူလိုက်ကြောင်းဖော်ပြနေပေမဲ့ဗိုလ်မှူးကြီးနော်ဘူးကတော့အတည်ပြုချက်မရသေးကြောင်းပြောပါတယ်။လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့နေရာဟာဝိုင်းမော်မြို့နယ်နဲ့မိုးမောင်းမြို့နယ်အဆက်ဒေါ်ဖုံးရံရဲ့အထက်ဘက်မှာဖြစ်ပါတယ်။ဒေါ်ဖုံးရံဒေသခံတအူးကတော့ဒီနေ့အခြေအနေကိုအခုလိုပြောပါတယ်။အ
ောင်ဂျာဘက်ဟိုဒီနေ့တိုက်ပွဲဖြစ်တဲ့ခါတော့တော့မလေးရင်လာတဲ့ဆင့်မိုင်ဖြစ်တယ်လို့ဆိုတာ။အဲ့ဒီအောင်ဂျာနန်ဆောင်ရံဘက်လေကျွန်တော်တို့ကြားတာဟိုမှာတက်ပိတ်ဖြစ်တယ်လို့ပဲကြားရတယ်။နည်းနည်းအချိနာလာတော့ဒီခဏတော့ဟိုမှာ jet fighter ဇီးပြန်ပြတ်သွားပြီလေ။jet fighter တက်တာခဏ3ခွဲပေါ့3ခွဲလောက်မှာတက်သွားတာ
။လေကြောင်းကနေ၄ချိန်ထက်မနည်းတိုက်ခိုက်ခဲ့ကြောင်းသတင်းဖော်ပြတာလည်းရှိပါတယ်။ဒီအပိုင်းတွေအတွက်မှာတော့နန်းဆန်ရံဘက်ကဒေါ်ဖုံးရံကနေစစ်ရဟတ်ရင်နဲ့လူလက်နက်ရိတ်ခါတွေပို့ဆောင်နေကြောင်းဗိုလ်မှူးကြီးနော်ဘူးကပြောဆိုထားပါတယ်။ဗမော်မြကြီးနားလမ်းမှာရှိတဲ့လိုင်လွန်အောင်ကြာအနီးမှာစစ်ကောင်စီတပ်စခန်း၃ခုရှိတာပါပြီးခဲ့တဲ့စက်တင်ဘာ16ရက်နေ့ကစခန်းတစ်ခုကို KIA ကသိမ်းယူခဲ့တာဖြစ်ပြီးတော့ကြမ်းရှိနေတဲ့စခန်းတစ်ခုကိုဒီကနေ့တိုက်ခိုက်ခဲ့တာလည်းဖြစ်ပါတယ်အချိန်ထဲမှာပဲဖားကတ်မြို့နယ်တာမခံဘက်မှာလည်းစစ်ကောင်စီတပ်နဲ့ KIA ကြားလက်နက်ကြီးနဲ့အပြန်အလှန်ပစ်ခတ်တာတွေရှိနေပြီးတော့ဒေသခံတချို့တိတ်ရှောင်နေကြပါတယ်စစ်ကောင်စီဘက်ကသူတို့တိုက်ခိုက်တာမရှိကြောင်းနဲ့မုံလိုင်ခက်စခန်းရှိအမ်မိုနီယာနိုက်ထရိတ်ရမ်းတူလောင်ရုံပေါက်ကွဲတာဖြစ်ကြောင်းသတင်းထုတ်ပြန်ခဲ့သလို KIA ဘက်ကတော့ရန်တူလာရုံမရှိကြောင်းနဲ့မုံလိုင်းခက်မှာအကြီးစားဘုံပေါက်ကွဲပြီးနောက်မှာလဲစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ကတ်ချောင်းတုံ့ပြန်ထားပါတယ်ခင်ဗျာ